မူရစ်ဆေးဝါးသုံးဆွဲနေသူတွေကိုဆေးဖြတ်တောက်နိုင်ဖို့အတွက်မူရစ်ဆေးဆွဲယောဂကုသရေးနေရာတွေကိုရန်ကုန်မြို့တင်ငန်းကျောင်းစံပြဆေးရုံစိတ်ကျမ်းမာရေးဆေးရုံနဲ့မြစ်ကြီးနာကြောင်မဲလာရှိုကလေးတမူမူဆေစတဲ့မြို့တွေမှာဖွင့်လှစ်ကုသပေးတော့မှာဖြစ်ပါတယ်အဲ့ဒီမူရစ်ဆေးဆွဲယောဂကုသရေးနေရာတွေမှာမူရစ်ဆေးဝါးအစားထိုးဆေးရည်အဖြစ်မထရုံးဆေးရည်တိုက်ကျွေးတာတွေအပြင်နှစ်သိမ့်ဆွေးနေအကြံပေးတာတွေကိုလည်းတခါတည်းလှူဆောင်ပေးဖို့စီစဉ်ထားတယ်လို့မူရစ်ဆေးဆွဲယောဂကာဝေးကုသရေးစီမံကိန်းမန်နေဂျာဒေါက်တာလှထေးကပြောပါတယ်
မွေးဆေးဆွဲတဲ့လူတွေရဲ့မျိုးလင့်ချက်ကလည်းဒီလို service ပြည်ပြည်ဝဝရကြတယ်။တနေရာတဲ့တစ်ထိုင်တည်းမှာကျွန်တော်ကဒီသူတို့ကိုသွေးဆောက်ဖောက်ဆင်းစေတာနှစ်သိမ့်ဆွေးနေတာ ARDC တွေပြည်တာလက်ရောက်သားကဘီဘိုးဆင်ပေးမယ်။ဘီဘိုးဆင်လို့ကဘီဘိုးမတွေ့ဘူးဆိုရင်ကျွန်တော်ဘီဘိုးကာဝယ်ဆေးလည်းထိုးပေးမယ်
။မွေးဆေးဆွဲဝါသုံးဆွဲနေသူတွေကိုကောက်ခွဲကုသနိုင်ဖို့နိုင်ငံတကာအဖွဲ့အစည်းတွေကလှုပ်ဆောင်ရမယ့်အချက်၉ချက်ထုတ်ပြန်ထားပါတယ်။အဲ့ဒီအချက်တွေကနှစ်သိမ့်ဆွေးနွေးပညာပေးတာတွေမူရစ်ဆေးဝါးအစားထိုးဆေးရည်တိုက်ကျွေးတာတွေစတဲ့အချက်၅ချက်ကိုမကြခင်ဖွင့်လှစ်မဲ့မူရစ်ဆေးဝါးယောဂကာကွယ်ကုသရေးနေရာတွေကနေလှုပ်ဆောင်သွားမှာဖြစ်ပါတယ်။မူရစ်ဆေးဝါးသုံးဆွဲနေတဲ့လူငယ်တချို့ဟာမူရစ်ဆေးဆွဲယောဂကာကွယ်ကုသရေးနေရာတွေကိုအကာအကွယ်ယူပြီးမူရစ်ဆေးဝါးဖြန့်ဝေရောင်းချတာတွေရှိတယ်လို့ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန်မြောက်ပိုင်းခရိုင်ဒုတိယရဲမှူးဦးမျိုးကြည်ကပြောပါတယ်
ဆေးဆွဲနေတဲ့ကလေးတွေတချို့ကတော်တော်ဆိုးတယ်ဒီအောင်ကာဗိုင်ယူပြီးမှအာဒီယိုလာတယ်ကျွန်တော်အဲ့နားရလာအလုပ်လုပ်ရတဲ့ပုံစံမျိုးဖြစ်သွားဆေးတောက်တော့လည်းမက်ဒရုန်းတောက်တော့လည်းတကယ်တောက်လားဆိုတော့တချို့တကယ်တောက်တယ်ကျွန်တော်သိထားတာမိုက်ကြီးကျွန်တော်လည်းစက်ခင်းကိုထားတယ်ကျွတ်ကျွတ်ထဲထဲထားတယ်တချို့တော့ပါတော့လို့လေဒီအချင်းချင်းတစ်ထဲထဲမှာပါတာပတ်စံဆူဖြစ်ဘလောက်ပါ900ပြည့်1000ပြည့်ပြီးဒီပုံမှာဘာလဲပြောတော့သူတို့စကားနဲ့ပြောတော့လိုက်တောင်းခေါ်တယ်
ဆေးရုံတွေမှာမူရစ်ဆေးဝါးအစားထိုးဆေးထုတ်ယူသူတွေဟာလူနာဆောင်တွေထဲကိုဝင်ပြီးမူရစ်ဆေးဝါးသုံးဆွဲတာတွေရှိတယ်လို့လည်းကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။မူရစ်ဆေးဝါးသုံးဆွဲနေသူတွေကနေတဆင်ကူးစက်ယောဂါတွေမပြန့်ပွားအောင်ဆေးသုံးဆွဲနေသူတွေကိုဆေးထိုးအပ်တွေဖြန့်ဝေမဲ့အစီအစဉ်ကိုအစိုးရကတားမြစ်ခဲ့တယ်လို့လည်းသိရပါတယ်။မူရစ်ဆေးဆွဲနေသူတွေကိုတနင်္လာနေ့မှာဆေးဖြတ်တော့ကုသမှုအဆင့်အားလုံးကိုဝန်ဆောင်မှုပေးမှနဲ့ပတ်သက်ပြီးသင်ငန်းကျောင်းစံပြဆေးရုံအုပ်ကြီးဒေါက်တာခင်ပြည့်စိုးကအခုလိုပြောပါတယ်။
ဒါကျမမရောက်ခင်တည်းကသတင်းလေးတွေကြားရပေါ့နော်တချို့ဒီမှာဆေးလာတော့တယ်ပြီးလို့ရှိရင်နာဆောင်နေတဲ့ဝင်ပြီးတော့ဆေးတွေချိုးတယ်အဲဒါမျိုးတွေရှိတယ်ကျမတို့မှာကြားရလဲအခုလူကရမ်းများတယ်ရမ်းများတော့ရှိတဲ့ဝန်ထမ်းနေတဲ့လုံခြုံရေးတွေကလည်းကျမတို့ကတိတ်ပြီးတော့မလုံတော့ဘူးအဲ့ဒီအချိန်မှာဒီလိုမျိုးလာလို့ရှိရင်လည်းကျမတို့ကအဲ့ဒီအခက်အခဲလေးတွေရှိတယ်ရှင်ဒါကြောင့်ကျမကတော့ one stop service လို့ဆိုရင်အန်တက်ကောင်းပါလေသို့တော့ကျမတို့ဆေးရုံအတွက်ဒီဖွဲ့တွေကိုဆောက်ရှောက်မဲ့မြေကရဲပဲဖြစ်ဖြစ်ဒါမျိုးလေးတွေကိုကျမတို့ဆေးရုံမှာတီချာလေးလုပ်ပြီးနိုင်မယ်ဆိုရင်တော့ကျမတို့တက်ပို့ပြီးအဆင်ပြေပဲပေါ့
မူရစ်ဆေးဆွဲနေသူတွေဟာဆေးဖြတ်တော့ကုသဖို့အတွက်အရင်လိုဌာနအဆောင်ကိုသွားเสียရမလို့တော့ကြောင့်မူရစ်ဆေးဆွဲယောဂါကာဝယ်ကုသရေးအဖွဲ့ကပြောပါတယ်ဒါအပြင်မူရစ်ဆေးဆွဲနေသူတွေဆေးဖြတ်တော့ပြီးတဲ့အခါအလုတ်ကန်ရရှိဖို့အတွက်အသက်မွေးဝမ်းကြောင်းပညာရပ်တွေတင်ကြားပေးဖို့လည်းစီစဉ်ထားတယ်လို့သိရပါဗျ။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဒုတိယမြောက်ဘေးအများဆုံးစိုက်ပျိုးတဲ့နိုင်ငံဖြစ်တယ်လို့လည်းသိရပါဗျခင်ဗျာ။